စကိုင်းတိုင်းမင်းကြီးမြို့အနီးချင်းတွင်းမြစ်ဘေးမှာရှိတဲ့ပထိုးလုံးကျေးရွာမှာတပ်ဆွဲတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေ၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားပြီးနောက်အရသား50နီးပါးကိုစစ်ကောင်စီကခေါ်ဆောင်သွားပြီးပြန်လွတ်မပေးသေးဘူးလို့ဒေသခံတွေကပြောဆိုပါတယ်လက်ရှိစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေစီးရဲတင်းမာနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောဆိုပါတယ်မင်းကြီးမျိုးအခြေအနေသတင်းပေးပို့ချက်ကိုတော့မှတ်မြသတင်းအောင်ကပြောပြမှာပါ
စကိုင်းတိုင်းမင်းကြီးမျိုးနဲ့သုံးမိန်တာတာဝေးပြီးတော့ချင်းတွင်းမြစ်ဘေးမှာရှိတဲ့ပထိုးလုံးကြီးရွာကို February 18ရက်ကစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးတပ်ဆွဲတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက် February 20ရက်ညနေပိုင်းမှာကြီးရွာထဲမှာရှိတဲ့အရတား90ကျော်ကိုစစ်ကောင်စီကခေါ်ဆောင်သွားပြီးတော့ပြန်လွတ်မပေးသေးဘူးလို့ပထိုးလုံးကြီးရွာအနီးကြီးရွာကဒေသခံတူကပြောပါတယ်
ဒီတန်းချင်းကတော့သူတို့ရွာပြည်ရွာသားတွေကတော့တောတောင်နေတဲ့ပြေးလွှားနေကြတာပါညာအဲ့ဒီတချို့လည်းသူတို့ပိတ်မိပြီးမှမိသွားလို့ခန်းခံသွားရတဲ့သူတွေလည်းခေါ်သွားတယ်တဲ့ချက်တက်ရှိတဲ့ဒီပေါ့ညာ59ရောက်ကြီးဖိုးဖွားတွေရောဟိုကလေးငယ်လေးတွေရောခေါ်သွားတယ်ပိတ်မိနေတဲ့လူတွေကအဲ့ဒါတွေကိုသူတို့ကခေါ်သွားတာဗျ
စစ်ကောင်စီတပ်ကအရတားအများပြားကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဆိုတာဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည်းအတည်ပြုပါတယ်ဖမ်းဆီးခံရတဲ့လူဦးရေအရေအတွက်ကိုတော့ VOA ကတီးခြားအတည်မပြုနိုင်သေးတယ်လို့ဘာကြောင့်ခေါ်ဆောင်သွားတယ်ဆိုတာကိုလည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး February 18ရက်ကနေ20ရက်ညနေပိုင်းထိတိုက်ပွဲ3ရက်ဆက်တိုက်ဖြစ်ခဲ့ပြီးလက်ရှိမှာစီးရီးတင်းမာတဲ့အနေအထားရှိနေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။မင်းကနေမှဒီမော်တော်လေးဆက်လက်ပြီးချောဆဲပြီးမှဒီထိုးလို့ရတယ်မှလာပြီးတက်ဆွဲတာပြ။သူဒီရတယ်မှတက်ဆွဲပြီးဆိုတာနဲ့ကျွန်တော်အနေနဲ့တင်းရတယ်တင်းရတာနဲ့ကျွန်တော်တို့လည်းဒီကနေမှဒီတိုင်ရဲ့နေမှာဆက်ကြောင်းနေပြီးဆိုရင်ကျွန်တော်တို့ဘက်ကပဲဒီတက်ဆွဲတိတ်ခတ်တဲ့နေရာသွားပြီးမှရတဲ့ကံလို့တော့ဟဲ့ဆက်ရှိနေရနေမှာတော့20ရက်နေ့ဒီပေါ်တော့ဖြစ်နေမှုဖြစ်တယ်။မကခုဒီနေ့မှလည်းဒီကောင်းနေကြောင်ပြင်ပြလာတာရှိတယ်ပြီးရတဲ့ကျွန်တော်တို့လည်းတော့မဖြစ်ဘူးဆိုင်ထားသေးတဲ့အခြေအနေလည်းရှိတယ်ပြတ်ချက်မှုလည်းရှိသေးတယ်ဟု
တ်ဒါပြင်မင်းကြီးမျိုးနေတွေကစစ်ကောင်စီအပေးထောက်ခံတဲ့ပြူစောထီအကောင်နေနေရာတွေမှာလေဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနေမီစိုးမှုမှုအကောင်လာတဲ့အတွက်စစ်တပ်ဘက်ကမင်းကြီးမျိုးနေကိုနေမီရှင်းလင်းစစ်ကြောင်းထိုးဖို့ပြင်ဆင်လာတာဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကတုံ့သက်နေပါတယ်ရှင်